ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်ပေါင်းတသန်းအတွက်2018ကုန်နှစ်အထိ2018ခုနှစ်အကုန်အထိဆက်လက်ကူညီနိုင်ဖို့နောက်ထပ်အမေရိကန်ဒေါ်လာ10ဘီလီယံနီးပါးလောက်လိုအပ်နေကြောင်းကုလသမဂ္ဂထိပ်တန်းခေါင်းဆောင်ပိုင်းကမနေ့တောက်ကြနေ့ကဂျနီဗာကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အထူးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားကြပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အဲ့ဒီအထူးသတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်ဘက်ချမ်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်နေတဲ့အရေးပေါ်ရန်ပုံငွေနဲ့ပတ်သက်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအခုလိုပြောသွားပါတယ
်။ So we now have to complete the rest of the year
ဒီနှစ်အကုန်ပိုင်းအထိဆက်လက်ကူညီသွားနိုင်ဖို့လိုအပ်နေတဲ့နောက်ထပ် American Dollar 1 billion နီးပါးလောက်အတွက်ဒီနှစ်နေ့လယ်ပိုင်းမှာနိုင်ငံတကာတိုင်ဝမ်ကိုတောင်းခံဖို့ရှိပါတယ်။အတိအကျပြောရရင်တော့ဒေါ်လာ950သန်းပါဒါဟာပြီးခဲ့တဲ့အောက်တိုဘာလကတောင်းခံခဲ့တဲ့ရန်ပုံငွေအပြင်နောက်ထပ်လိုအပ်နေတဲ့ငွေကြေးပမာဏဖြစ်ပါတယ်
။ IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် William Swin ကလည်းဒုက္ခသည်စခန်းတွေမှာရှိနေတဲ့အမျိုးသမီးနဲ့ကလေးငယ်တွေအသက်အရွယ်ကြီးသူတွေအတွက်လိုအပ်နေတဲ့အကူအညီဟာအလွန်ကြီးမားနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ But the needs and the vulnerabilities are immense.
ဘင်္ဂလားဒေ့ရှ်ဘက်မှာရှိနေတဲ့အကောက်အွယ်မဲ့နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီတွေအစမတန်လိုအပ်နေပါတယ်။အရင်ကလည်းကျွန်တော်တို့ပြောထားပြီးပါပြီ။ဒုက္ခသည်52ရာခိုင်နှုန်းကအမျိုးသမီးနဲ့မိန်းကလေးတွေဖြစ်ပြီးနောက်လင်ယောက်ျားတွေအသက်ခံရတဲ့အတွက်အမှုဆုံးမဖြစ်နေတဲ့အမျိုးသမီးရေအတွက်က16ရာခိုင်နှုန်းရှိပါတယ်။ကလေးငယ်ရေအတွက်အလုံးကိုများပြားပြီးမွေးကင်းစရွယ်ကနေအသက်18နှစ်အထိအရွယ်ပေါင်းစုံရှိနေတယ်လို့သူတို့တွေထဲမှာနေရက်ကထွက်ပြေးရင်းနဲ့မိဘတွေနဲ့တကွဲတပြားဖြစ်နေကြသူတွေလည်းရှိပါတယ်။
ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့အသစ်တိုးချဲ့ထားတဲ့ဒုက္ခသည်စခန်းတစ်ခုဟာဆိုရင်ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်ကြောင်း William Swing ကပြောပါရယ်ကုလသမဂ္ဂဘက်ကလက်တလောစိုးရိမ်မကင်းဖြစ်နေတဲ့ကိစ္စကတော့မုတ်တုံရာသီနီးကပ်လာတာနဲ့အမျှမြေပြိုကျနိုင်ပြီးရေနစ်မြုပ်နိုင်တဲ့နေရာတွေမှာတောင်းနဲ့ချီနေထိုင်နေတဲ့ဒုက္ခသည်တွေအတွက်အသက်ကယ်ဆယ်ရေးဘယ်လိုစီစဉ်ပေးနိုင်မလဲဆိုတာပဲဖြစ်ပါရယ်တချိန်တည်းမှာပဲဒုက္ခသည်တွေနေရရင်ပြန်ပို့ရေးမြ мян ဆန်ဆန်သဘောတူညီထားတဲ့ကိစ္စဟာလက်တွေ့မှာအလုံးမဖြစ်ကြောင်းဖိလစ်ပိုဂရန်ဒီကပြောပါရယ်ဒုက္ခသည်တွေနေရပြန်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့သဘောထားကိုလည်းအခုလိုဂရန်ဒီကပြောသွားပါရယ
် And we are certainly very mindful of the fact that this situation may take a long time
ဒုက္ခသည်တွေနေရပြန်ရေးအချိန်တော်ကြာလိမ့်မယ်ဆိုတဲ့အချက်ကိုကျွန်တော်တို့အလွန်ပဲသတိပြုမိပါရယ်ဒါကြောင့်လည်းဒီကိစ္စအတွက်အစီအစဉ်ချမှတ်ဖို့ကျွန်တော်တို့လိုအပ်ပါတယ်ဒါပေမဲ့လည်းအချိန်ဘလောက်ကြာမလဲဆိုတာကိုအတိအကျပြောဖို့ကျွန်တော်တို့အတွက်အခက်အခဲတွေရှိပါတယ
်။ဒုက္ခသည်တွေနေရဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုအခုချိန်ပြန်မယ်ဆိုရင်သူတို့အတွက်လုံခြုံစိတ်ချရမှုရှိတယ်ဆိုတော့တတ်တည်အထောက်အထားတွေလည်းမရှိသေးဘူးလို့ဖိလစ်ပိုဂရန်ဒီကဆိုပါတယ်။ဒီလိုအခက်အခဲစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့နေရကိုပြန်ကျင်တဲ့ဒုက္ခသည်တွေအတွက်လုံခြုံခြုံနဲ့ကိုယ့်ရဲ့အိမ်ရွာတွေကိုပြန်နိုင်ဖို့ကုလသမဂ္ဂအနေနဲ့ဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ
်။ So we have to continue to talk about return.
ဒုက္ခသည်တွေနေရပြန်နိုင်ဖို့ကျွန်တော်တို့အနေနဲ့ဆက်လက်ပြီးပြောသွားမှာပါဒါပေမဲ့လည်းဒီလိုပြန်နိုင်ဖို့ဆိုတဲ့နေရာမှာသူတို့ရွာတွေကိုပြန်တည်ဆောက်နေတာဟာသူတို့အတွက်ပဲဖြစ်ရမှာဖြစ်ပြီးတခြားသူတွေအတွက်မဟုတ်ဘူးဆိုတဲ့အချက်ပါဝင်ထေချာတဲ့အခြေအနေတွေရှိရမယ်ဆိုတာကတော့ရှင်းပါတယ
်ဒုက္ခသည်တွေနေရပြန်လည်ချထားရေးမှာ UNHCR ပါဝင်ကူညီဖို့မြန်မာအစိုးရဘက်ကအခုချိန်ထိသဘောတူညီမှုမရသေးပါဘူးဒါကြောင့်ကုလသမဂ္ဂရဲ့ပါဝင်မှုအခမ်းကဏ္ဍအရေးကြီးနေကြောင်း Grandy ကအခုလိုပြောသွားပါတယ
် It isCrucial, essential, indispensable, I would say.
ဒုက္ခသည်တွေနေရပြန်ပို့ရေးကိစ္စမှာကျွန်တော်တို့ UNHCR ပါဝင်ဖို့ဟာမဖြစ်မနေလိုအပ်တယ်လို့အရေးလဲကြီးပါတယ်။အားလုံးသိကြတဲ့အတိုင်းဘင်္ဂလားဒေ့ရှ်ဘက်ကအစာပိုင်းကလေးကဒါကိုသဘောတူထားပြီးသားပါ။ဒါပေမဲ့မြန်မာနဲ့တော့အခုချိန်ထိသဘောတူညီမှုမရသေးပေမဲ့ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးညှိနှိုင်းသွားမှာပါ
။မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေနေရပြန်လည်ချထားရေးနဲ့ပတ်သက်လို့ပထမဦးဆုံးအထုပ်ဖြစ်ဒုက္ခသည်400နီးပါးကိုစီစစ်လက်ခံထားပြီးပြီဖြစ်တယ်လို့ပြောပါတယ်။ဒါအပြင် UNHCR, UNDP စတဲ့ကုလသမဂ္ဂအေဂျင်စီတွေကိုလည်းဒီအစီအစဉ်မှာပါဝင်ကူညီဖို့အတွက်ဖိတ်ခေါ်ဖို့စတင်ပြီးစဉ်းစားနေပြီဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင်။